မြန်မာအစိုးရကအခုနောက်ဆုံးဖွဲ့စည်းထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ဟာလေးနက်တဲ့စုံစမ်းမှုတွေလုပ်ဖို့ဆန္ဒမရှိဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေပေမဲ့ရှေ့နှစ်လာဇန်းပိုင်းမှာထုတ်ပြန်ပွဲရှိတဲ့ ICOE ရဲ့အစီရင်ခံစာကိုတော့စောင့်ကြည့်တင်တယ်လို့မြန်မာအရေးသုံးသပ်သူတချို့ကမြင်ပါတယ်ဒီအကြောင်းကိုတင်ပြမှာပါရခိုင်အရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ကိုပြီးခဲ့တဲ့ဇူလိုင်လကမှစတင်ဖွဲ့စည်းခဲ့တာပါဖွဲ့စည်းခြင်းကစားလို့ ICOE အနေနဲ့ဩဂုတ်လကုန်ပိုင်းမှာရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တာမျိုးအစိုးရအဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံဆွေးနွေးတာမျိုးရှိခဲ့ပေမဲ့နိုင်ငံတကာကအထောက်ပြဝေဖန်သလိုရခိုင်မြောက်ပိုင်းအရေးမှာရိုဟင်ဂျာတွေပေါ်စစ်တပ်ကလူအခွင့်အရေးချိုးဖောက်မှုအကြီးအကျယ်လုပ်ခဲ့သလားဆိုတဲ့ကိစ္စကိုတော့အလေးအနက်ထားစုံစမ်းဖော်ထုတ်နိုင်မှာမဟုတ်ဘူးလို့ HRW လူအခွင့်အရေးအဖွဲ့ကဝေဖန်လိုက်ပါတယ်ဒါကြောင့် ICOE ကော်မရှင်ကိုဖျက်သိမ်းတင်တယ်လို့ HRW အဖွဲ့ကဗိုလ်တူနေကတိုက်တွန်းလိုက်ပါတယ်HRW အဖွဲ့ကအခုလိုဝေဖန်တိုက်တွန်းနေပေမဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကလာမယ့်နှစ်ဆန်းပိုင်းအတွင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့ကြိုးပမ်းမှုတွေကိုတော့အချိန်ပေးစောင့်ကြည့်သင့်တယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။တိုက်ချမှုတွေကိုဒါကကော်မရှင်တစ်ခုရဲ့ထုံးစံတိုင်တက်လွှတ်ဝေထားမယ်။နောက်သူတို့ကမှအဲ့ဒါဒီမေးမြန်းစုံစမ်းအင်တာဗျူးတွေကိုလုပ်ပြီးတော့မှသူကကြီးညာချက်အစီရင်ခံစာထွက်လာမှာ။ဆိုတော့ကိုကြောက်မှုရှိမရှိဆိုတဲ့အပိုင်းကတော့ပြောရတာခက်တယ်ခင်ဗျာသို့တော်လည်းပဲဒါလူသစ်ထင်ရှားနိုင်ငံတော်ဆိုးရွားကဖွဲ့ထားတဲ့ဖွဲ့စည်းတရားညီနေကတော့သူလုံးသွင်းလုံးထွက်တာတော့လုံးကြမှာပါပဲစီငါးစားထွက်လာရေးကတော့သူကသူကြိုးကြောင်းစီလျော်ဆိုတာဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ရခိုင်မြောက်ပိုင်းအရေးမှာလူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေနဲ့ပတ်သက်လို့ဓာတ်ပုံဗီဒီယိုအသံဖိုင်သက်တည်ခံအထောက်အထားမျိုးစုံကို ICOE ကော်မရှင်ထံမြန်မာအင်္ဂလိပ်ရခိုင်ဘင်္ဂလီကြိုက်တဲ့ဘာသာစကားနဲ့တင်သွင်းပေးပို့ကြဖို့ကို ICOE ကပြီးခဲ့တဲ့ရက်ပိုင်းထဲမှာဖိတ်ခေါ်ထားပြီးဖြစ်ပါတယ်။ပေးပို့တိုင်ကြားသူတွေရဲ့လုံခြုံရေးအတွက်ကိုယ်ရေးအချက်လက်တွေကိုလျှို့ဝှက်ထားပြီးမယ်လို့ ICOE ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှစစ်ဆေးအရေးယူတင်ကြောင်း HRW ကဒီဇင်ဘာ19ရက်ကထုတ်ပြန်တဲ့ကြေညာချက်မှာအကြံပြုထားပါတယ်။ဒါပေမဲ့မြန်မာရေးကိစ္စICC ကိုရောက်ဖို့အချိန်ယူရအောင်မှဖြစ်ကြောင်းနဲ့နိုင်ငံတကာကယုံကြည်ရတဲ့အခြေအနေမျိုးမရှိတော့တဲ့အခါမှာ ICC ကိုတင်ရတဲ့အထိဖြစ်လာနိုင်တယ်လို့ဒေါက်တာတင့်ဆွေကတတိပေးလိုက်ပါတယ်
။ICC ရောက်ဖို့တွန်းအားဆွဲအားဖိအားရတာလွန်ကြီးမားတာကတော့အမှန်ပဲ။အစိုးရကလည်းလုံနိုင်သလောက်သာလုံနိုင်တယ်ဒီတည်းလည်းသူကြော်လုံလို့မရဘူး။အဲဖြစ်ပြီးသားကိစ္စဒီဘလောက်ထိတကယ်ပဲဖြစ်တယ်မှန်တယ်ဆိုတဲ့ကိစ္စပေါ့နော်ဒီအရာလည်းဘယ်သူမှအကုန်သိနိုင်တဲ့ကိစ္စမဟုတ်ဘောလို့ဘယ်သူကပဲပါပြောပြောအဲ့တော့နိုင်ငံတကာနိုင်ငံရေးရည်ရည်ကြည့်လို့ရှိရင်ဒီချင်းนี่ဟာကျွန်တော်တို့ဘက်ကအားသာချက်မရှိဘဲနဲ့တော်တော်လေးကိုတွန်းလှန်ခုခံရမယ်အခြေအနေတရားမှာပဲရှိသေးတယ်လို့ကျွန်တော်မြင်ပါတယ
်လွတ်လပ်တဲ့စုံစမ်းရေးကော်မရှင် ICOE ထံပေးပို့လိုတဲ့တည်ထောင်အထောက်အထားတွေကို2019ဇန်နဝါရီလ31ရက်နောက်ဆုံးထားပြီးပေးပို့နိုင်ကြောင်းကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ